ထိုင်းနိုင်ငံဗန်ကောက်မြို့မှာရောက်ရှိနေထိုင်အလုပ်လုပ်ကိုင်နေကြတဲ့ပို့အတိုင်းသားတွေရဲ့ပထမဝါစုဝါစုသင်္ကန်းကတ်လူတဲ့ပွဲကိုဗန်ကောက်မြို့ဘန်ကပိမြို့နယ်တဲကဝက်ဖန်ထရီထိုင်းဖုံးတော်ကြီးကျောင်းမှာကျင်းပခဲ့ကြပါတယ
်။နှစ်တိုင်းလို့အလူလာလို့တော့ဗောနော်အလူလာလို့တဲ့အဲနှစ်ဆိုရင်ကျွန်တော်တို့ဒီနေ့ဆိုတော့15နှစ်ပြည့်တော့ပါပြီ။
အခုလိုပွဲတော်တွေကိုလာရောက်ကြသူတွေကိုထိုင်းအာဏာပိုင်တွေစစ်ဆေးမေးမြန်းမှုတွေဖမ်းဆီးခံရမှုတွေမရှိအောင်လဲပအုပ်စေတနာဝန်ထမ်းလူမှုကူညီရေးတာဝန်ခံတွေကအစီအစဉ်ကြားရတာပ
ါကျွန်တော်တို့ကဟိုပြောမယ်ဆိုရင်ဒီကြောင်းကတော့ကျွန်တော်တို့ဒီဆရာတော်အတော့ပအုပ်တော့မဟုတ်ဘူးနော်တို့ပအုပ်တက်ခွင့်ရတယ်ဆိုပြီးတော့ကျွန်တော်လည်းဒီမှာတက်တယ်နောက်ကျတော့အာကျွန်တော်တို့ပထမထနီနောင်စုံမြို့နယ်မှာကျွန်တော်တို့အဲမှာပအုပ်အကြောင်းရှိတယ်အန်တော့ကျွန်တော်တို့အစားအတော့နိုင်ငံအာအနာပိုင်တွေနဲ့ကျွန်တော်တို့နဲ့မဆက်တွေ့ဘူးမဆက်တွေ့တော့ကြောင်းပြန်တဲ့ခါကျွန်တော်တို့ကစစ်စေးတယ်ပါရဲ့နောက်ကျတော့အခုတော့မလုပ်တော့ဘူးဗျအ ਨੇ ဆုံးတော့ကျွန်တော်တို့ပိုးပြောမယ်ဆိုရင်မနစ်ကထင်ပွဲကထင်ပွဲကပိုးလာတာအ ਨੇ ဆုံးက1000လောက်ရှိမယ်လက်မှတ်မပါတာတော့လက်မှတ်မရှိတာအ ਨੇ ဆုံး6000လောက်ရှိမယ်လို့ထင်တာအဲ့ဒါတော့ရဲလက်ဖမ်းလက်မဖမ်းဘူးစစ်လက်မစစ်ဘူးကျွန်တော်ဟိုအရေးကြီးတွေကကျွန်တော်နဲ့စကောက်ပြောပြတာပေါ့
အခုဆိုရင်မြန်မာနိုင်ငံကနေရွှေပြောင်းအလုပ်လုပ်ကိုင်မှုအတွက်ထိုင်းနိုင်ငံကိုရောက်ရှိနေထိုင်နေကြတဲ့ပအိုလူမျိုးတွေကတန်ကနန်နီးပါးရှိနေပြီဖြစ်ပါတယ်
။ကျွန်တော်တို့ရေကောက်ပွဲဒီ2020ပေါ့နော်။နောက်ဆုံးရေကောက်ပွဲ2020နော်။အဲ့ဒီမတိုင်ကျွန်တော်လူဦးရေခန့်မှန်းချက်ရတော့အဲ့ဒီချိန်ကျတော့တိန်းကနန်ပဲရှိသေးတယ်။သိင်္ဂနာဆိုတာကနှစ်သိင်းပုံသိင်းဝန်းကျင်ပေါ့เนาะအခုကျတော့ကျွန်တော်တို့လူဦးရေစစ်သားမလို့ရသေးပေမဲ့လည်းခမန်းချေရတော့အခုတော့တာမီပပါလောက်ရောက်နေပြီတာမီပပါဆိုတာကကျွန်တော်တို့ပို့ဖက်ကျတော့ MOU အနေနဲ့ကတော့နည်းတယ်ဆက်ရုံနေပါပြီเนาะအာဒါပေမဲ့ဘယ်လိုပြောရမလဲဆိုတော့ကုမ္ပဏီအသေးစားလေးအလုပ်ပိုင်းအသေးစားလေးများတယ်အဲ့ဒီဖက်မှကျတော့ဟိုအဖြစ်တော့ဗောနော်များတဲ့အချိန်ကျတော့ဒီဖက်မှများတဲ့အချိန်ကျတော့ကျွန်တော်တို့လည်းအဲမိဆရာကုမ္ပဏီတေးလေးတွေပဲအဲ့လိုပဲမိခိုနေရတယ်အဲ့လိုပြောမှအခုကကျွန်တော်တို့စီးရင်လုပ်မယ်ဆိုရင်တော့ငါ6သိန်း9သိန်းမိပါနီးပါပါလေးရှိပြီဗောနော်
ချုပ်ပြမယ်ဆိုရင်တော့ကျွန်တော်တို့အတိအကျကျွန်တော်တို့အခုစာတိမရောက်တာလဲကြာပြီနော်ဒါပေမဲ့အာစီပွားရေးရတော့ကျွန်တော်ခုတင်းနဲ့အောင်အတူအမအတော့ထိုင်းနိုင်ငံတနည်းကိုတလားကို10 5သိန်းပို့တယ်6သိန်းပို့တယ်ဆိုတော့အဲ့ခုကြီးကိုစာတိကစီပွားရေးနဲ့အချင်းနေနဲ့ဆိုတော့အတူအမနဲ့ဆက်တွေ့တာရောသူ့အမျိုးတွေနဲ့အဖို့နဲ့ဆက်တွေ့တယ်ပြီးတော့အဲ့လိုလာကြတယ်လို့ထင်တာပဲပြောမယ်ဆိုရင်တော့အာချင်းနေနဲ့မြန်မာကျွန်တော်တို့စာတိနဲ့ကျွန်တော်တို့ထိုင်းနိုင်ငံရည်ရည်နေတဲ့နိုင်ငံတော့ဒီတစ်ဖက်အစီပြေလေလို့အဲ့လိုထင်ပြီးတော့လာကြတယ်လို့ထင်တာပဲကျွန်တော်အားလုံ
းခံစားရတာနှမျိုးရှိတယ်ဒကာမကြီးရေတချို့ကအာတနာတဲ့စိတ်ကိုတော့ခံစားရတယ်တချို့ကဒီလိုအစင်ပြေသွားတာတို့အစင်ပြေသွားတာမျိုးတထေးပြေးသွားတာမျိုးလှုပ်ရင်းနဲ့အာချွေတာစုဆောင်ရင်းနဲ့တထေးပြေးသွားတာမျိုးတော့အဲ့လိုမျိုးတော့ရှိအဲ့လိုမျိုးကျတော့ဝမ်းသာတာပေါ့ဒါတခြားနိုင်ငံကသွားရတာဆိုလို့ရှိရင်ချင်းချင်းပြောရမယ်ဆိုလို့မကောင်းဘူး။ဒါကသူများကျွန်ဖြစ်ရတာတော့မကောင်းဘူး။အလုပ်လုပ်ရတာဒါပေမဲ့အလုပ်ခုသမားကုန်ချိသွားဆိုတဲ့စကားအတိုင်းပဲအလုပ်လုပ်ရင်းနဲ့ပဲအာတချို့ကတထေးပြီးသွားတာတို့ပါတော့အဲ့ဒီတကူတော့ဝမ်းသာဝမ်းမြောက်ဝမ်းသာဖြစ်တာပေါ့နော်။တချို့ကျတော့အာဆင်းဆင်းရဲရဲနဲ့အာဒုက္ခခံရတာကိုမြင်ရတော့ဝမ်းနေတာပေါ့။ဝမ်းနေဝမ်းသာတစ်ခုဖြစ်တာပေါ့နော်။
ဒီလိုတန်းချီရှိလာပြီဖြစ်တဲ့ပအိုလူမျိုးတွေအနေနဲ့အခုဆိုရင်ကိုတူကိုထကိုပိုင်ဖုံးတော်ကြီးចောင်းကိုလည်းအောင်းအောင်းမြင်းမြင်းတိဆောက်လာနိုင်ခဲ့ကြပါပြီ။မြန်မာနိုင်ငံမှာအလုပ်လုပ်ကြရတာတွေစီးပွားရေးအစီအမံပြေမှုတွေရှိတာကြောင့်ပအိုတိုင်းရင်းသားတွေဒီထက်ပိုပြီးထိုင်းနိုင်ငံကိုရောက်လာကြအောင်မှာဖြစ်တယ်လို့လည်းပြောဆိုခဲ့ကြပါတယ်ရှင်။ကျွန်မညညလွယ်မှာ